သမရဥသိန်းစိန်ဟာဩစတြေးလျနိုင်ငံကမ်ဘရာမြို့တော်ကိုတနင်္ဂနွေနေ့ကရောက်ရှိပါရယ်။1984ခုနှစ်ထဲကဆိုရင်ပထမဆုံးရောက်ရှိလာတဲ့မြန်မာသမရကိုတနင်္လာနေ့ကျရင်ဩစတြေးလျနိုင်ငံဘယင်ကန်ချုပ်ကွန်တီနာပရိုက်စ်ကနေပြီးတော့အခမ်းအနားနဲ့ကြိုဆိုဖို့ရှိတယ်လို့ဩစတြေးလျကလာတဲ့သတင်းတွေမှာဖော်ပြပါရယ်။သမရဥသိန်းစိန်ရဲ့ခီးစဉ်အတွင်းမှာဝင်ကြီးချုပ်ဂျူလီယာဂီလတ်နဲ့တွေ့ဆုံမှာဖြစ်ပါရယ်။မြန်မာပေါ်အရေးယူတန်ခတ်ထားမှုတွေကိုဖယ်ရှားပေးဖို့အရေးကြီးတဲ့စမ်းသပ်မှုတွေကိုမြန်မာကအောင်မြင်ခဲ့တယ်လို့ဩစတြေးလျနိုင်ငံသားရေးဝင်ကြီးဘော့ဘ်ကားက ABC အတန်လွှင့်ဌာနနဲ့တည်ထက်မင်းမြန်ကမ်းမှာပြောကြားသွားပါရယ်။မြန်မာနိုင်ငံနဲ့ပတ်သက်ရင်ဩစတြေးလျနိုင်ငံအနေနဲ့ရှေ့ကိုပဲဆက်ကြည့်သွားမယ်မူဝါဒကိုကျင့်သုံးခဲ့တာဖြစ်တယ်လို့နိုင်ငံသားရေးဝင်ကြီးကပြောပါရယ်။ဝင်ကြီးချုပ်ဂီလတ်နဲ့သမရဥသိန်းစိန်တို့တွေ့ဆုံကြတဲ့အခါမှာလူ့အခွင့်အရေးကိစ္စတွေကိုပြောဖို့ရှိတယ်လို့လည်းမင်းမြန်ကမ်းမှာနိုင်ငံသားရေးဝန်ကြီးကဖြေသွားခဲ့ပါတယ်။ဩစတြေးလျနိုင်ငံခီးစဉ်အတွင်းမှာသမရဥသိန်းစိန်ဟာဩစတြေးလျကထိပ်တန်းစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဩစတြေးလျကိုမလာခင်နယူးဇီလန်နိုင်ငံခီးစဉ်တို့ကလည်းသမရဥသိန်းစိန်ဟာနယူးဇီလန်ဝန်ကြီးချုပ်ဂျွန်ကေးအပြင်နယူးဇီလန်ကစီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်ရှင်။